ကျွန်တော်ညာဝဲအောင်ပါခင်ဗျာ။အာဆာနဲ့ဥရောပကြားမှာတူရကီနိုင်ငံကိုဂျာဂန်အဖြစ်မြင်ကြလေရှိပြီးသံပေါင်းများစွာသောဒုက္ခတွေဟာဥရောပနိုင်ငံတွေဘက်မကူးကြောင်းခင်တူရကီမှာခီးတစ်ထောင်နာပြင်ဆင်နေရှိကြတာပါ။တူရကီနိုင်ငံကိုရောက်လာတဲ့အာဖဂန်ဒုက္ခတွေရည်တည်ရေးအတွက်ဘယ်လိုရုန်းကန်နေရသလဲဆိုတာကိုဗီဒီယိုသတင်းတော်တွေဖြစ်တဲ့ဟာကာလိုဂလူနဲ့ကိုလတ်တို့ပြဖို့တဲ့သတင်းကိုတင်ပြခြင်းပါလေ2019ခုနှစ်တုန်းကရွှေပြောင်းအခြေချလူသူ၄သိန်းခွဲကျော်တူရကီနိုင်ငံထဲကိုတရားမဝင်ဝင်လာခဲ့တယ်လို့အစိုးရဌာနစီးနေမှာဖော်ပြပြီးဒါဟာ2013ခုနှစ်နောက်ပိုင်းတိုးလာတဲ့ကြီးမားတဲ့ပမာဏပါအဲ့ဒီတည်းကအများစုဟာအာဖဂန်နစ္စတန်ကဖြစ်ပြီးအထောက်အထားဆွေးနွေးစရာမပါပဲပြီးခဲ့တဲ့3နှစ်အတွင်းဝင်လာသူတွေဖြစ်ပါတယ်ဘာရှာနာဇရီဟာသူတို့တွေကတယောက်ပါ
بس مثلا جمر باشقان ان الله
رضو It's difficult to live in Afghanistan
အာဖဂန်မှာဘဝရည်ရည်ကိုဖြစ်ခဲ့ပါတယ်ဒီမှာကအနည်းဆုံးတော့စားရတောက်ရအဆင်ပြေတယ်လေအခုတည်းတော့ဒူရကီမှာနေရတာပြောပါတယ်အာဖဂန်မှာကပြည်သူအတွက်အစိုးရတက်ကလည်းမရှိပါဘူးအဲ့ဒီလိုသာရှိခဲ့ရင်ကျွန်တော်တို့အခုလိုဒုက္ခရောက်နေမှာမဟုတ်ပါဘူးလို့ပြောသွားတာပါ2020ဒီဇင်ဘာလအထိစီးရင်အရဒူရကီနိုင်ငံထဲဝင်လာတဲ့အာဖဂန်ဒုက္ခသည်4,900လောက်ရှိပါတယ်အများစုဟာဒူရကီနိုင်ငံကိုရောက်လာဖို့အန္တရာယ်နဲ့အခက်အခဲမျိုးစုံကိုကြောဖြတ်ခဲ့ရတယ်လို့Ramazan Razuli ကပြောပါတယ
်ဘရဆာရှ်ဝါဆာရှ်ဒီနာအိုကီယာမ
ှာ It was very difficult for us to
အာဖဂန်ကနေဒီလိုလို့ကျွန်တော်တို့အတွက်အရန်ခက်ပါတယ်ဆရာဆရာမပါပဲအီရန်ကိုဖြတ်ခဲ့တာပါတယ်ဒီလိုဖြတ်ပြေးလာသူအများစုဟာလမ်းမှာငွေညစ်တာခံရပါတယ်ခီးစားနိုင်ဖို့ဆိုရင်ဒေါ်လာ500 600ပေးရပါတယ်ကိုယ့်ရည်တည်ကြီးအတွက်ရောပုံမှန်ကြံခဲ့တဲ့မိဘနဲ့မိသားစုကိုပါပြန်ကြည့်နိုင်ဖို့ဒီကိုအသက်ဆုံးပြီးလာခဲ့ရတာပါလို့သူကပြောပါတယ်နောက်ဒုက္ခတွေတူဦးဖြစ်တဲ့Ramazan Abdulrahim ကလည်
း Afghanistan နဲ့ Pakistan ကလည်း
Pakistan နဲ့ Iran ကိုဖြတ်ပြီးကျွန်တော်ဒီအထိလမ်းလျှောက်လာခဲ့တာပါ Afghan မှာကစစ်ဖြစ်နေပါတယ်အုတ်ထိမ့်မဲ့အစိုးရကလည်းမရှိငွေလဲရှာဖို့ခက်ပါတယ်လို့သူကပြောပါတယ်တူရကီကိုရောက်လာကြတော့နောက်ထပ်အခက်အခဲကအလုတ်ကန်ရရှိဖို့ပါတရားဝင်ဆရာစရာမရှိတဲ့ Afghan ဒုက္ခသည်တွေအတွက်တော့ဆေးတုပ်တာမျိုးဆောက်လို့ရင်းနဲ့ခြံတန်းရှင်းရေးလိုနေစားအလုပ်တွေတော့သာရကြပါတယ်ဒုက္ခနေပြီးပြင်းမှန်းလို့လေလို့အများစုကညှိတွားပါလေ Ramazan Resolution ပြောတာကအ
ာဖဂန်စံသောရှောလီချင်
း Because there is a war in
Afghanistan အာဖဂန်မှာစစ်ပွဲဖြစ်နေတော့အလုံးလုံးလို့မရနိုင်ပါဘူးတူရကီမှာလည်းနေရေးစာရေးဖြတ်ပါတယ်အိမ်ငှားကရေဖို့မိဖို့ gas ကိုဖိနေရပါတယ်ဆောင်းလင်းရောက်ရင်အလုရှာရဖြတ်ပါတယ်ဒီမှာကကျွန်တော်တို့အတွက်အလုကန်ခွန်းလန်းနေပါလုံးပါလေလို့သူကပြောပါတယ်တူရကီကိုရောက်လာတဲ့ထောင်ချီတဲ့တရားမဝင်ရွှေပြောင်းဒုက္ခတွေအတွက်ညှိုးလင်းချက်ကတော့လုံးလုံးခွင့်ပါမင်းနဲ့အတူဒီမှာတရားဝင်နေထိုင်ခွင့်ရရှိရေးဒါမှမဟုတ်ဥရောပနိုင်ငံတစ်ခုခုမှာအခြေချနိုင်ရေးနည်းလမ်းစာဖို့ပဲဖြစ်ပါလေခင်ဗျာ